ရွှေညာရေးနဲ့ပတ်သက်ပြီးတော့ကမ္ဘာနိုင်ငံအများပြားကတုံ့ပြန်မှုပြက်ကွက်နေကြတယ်ဆိုပြီးတော့ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးကိုယ်စားလှယ်အင်ဂျင်နီယာဂျူလီကပြောကြားလိုက်ပါတယ်ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO တပ်မှုတွေနဲ့တွေ့ဆုံတဲ့အစည်းအဝေးမှာဘူရူနီကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်အကြောင်းစုံကိုဒေါက်ဖီမျိုးသက်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဒီသတင်းပတ်ထဲမှာပဲဂျော်ဒန်ကစီးရီးယားဒုက္ခသည်အခန်းကိုတွားရောက်ခဲ့တယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အထူးကိုယ်စားလှယ်အန်ဒရီနဲ့ဂျိုလီကပြစ်ပတ်ခရီးအတန်းလိမ်မှုဆိုင်ရာအကြမ်းဖက်မှုတွေကိုစစ်လက်နဲ့တပွဲတုံးနေတာတွေရပ်သွားအောင်အကူအညီပေးဖို့အတွက်နေတိုးတက်မှုတွေနဲ့ဘရပ်ဆဲလ်စ်မှာတွေ့ဆုံစင်မှာပန်ကြားခဲ့တာပ
ါ Violence against women and children particularly sexual violence is an increasing feature of conflict and
the military worldwide အထူးသဖြင့်လိမ်မှုဆိုင်ရာအကြမ်းဖက်မှုကျူးလွန်တာမျိုးကိုကမ္ဘာတစ်ဝှမ်းမတည်ငြိမ်တဲ့ပဋိပက္ခဖြစ်နေတဲ့နေရာတွေမှာတိုးလာတာတွေ့ရပါတယ်အထမပြည့်ကျင်နာကိုပဋိပက္ခဒေတာတွေရဲ့လက်နက်သဖွယ်သုံးမှုရှောင်လွှဲမရတဲ့အဖြစ်တိုင်းငယ်ရဲ့ရာဇဝတ်မှုအဖြစ်ဒါမှမဟုတ်ပြည်ထနာကလူတိုင်းဝိုင်းနဲ့ထုတ်ပြောဖို့တိုက်ခတ်နေတာမပြောချင်တာမျိုးအဖြစ်ပဲတတ်မှတ်နေကြစေဖြစ်ပါတယ်
။ကမ္ဘာတဝန်းလိမ်မှုဆိုင်ရာအကြမ်းဖက်မှုတွေ၊ကျန်းမာခွဲခြားဆက်ဆံမှုတွေမရှိစေဖို့နဲ့အမျိုးသမီးအခွင့်အရေးဆိုင်ရာနားလည်မှုရှိလာစေဖို့လိုအပ်တယ်လို့လည်းအထူးကိုယ်စားလှယ်ဂျိုလီကပြောပါတယ်
။ So this fight for equality that you said the other day about giving women their rights.You don't give it to them. They have it. They're born with their rights.
ကိုနေတာဒီပြောက်ပြောတာမျိုးလိုပါပဲ။ကျောင်းမဒန်းတူရိုးအတွက်တိုက်ပွဲဝင်နေဆိုတာကမျိုးသမီးတွေကိုပေးမထားတဲ့သူတို့ရဲ့ရပိုင်ခွင့်တွေကိုပေးဖို့ပါ။သူတို့မှာရပိုင်ခွင့်ရှိပါတယ်။ဒါဟာသူတို့ရဲ့မွေးရပါအခွင့်အရေးပါ။ဒါကအမျိုးသမီးတိုင်းမိန်းကလေးတိုင်းအတွက်မွေးရပါလူအခွင့်အရေးဖြစ်ပါတယ်။ဒါကြောင့်သူတို့ကိုကျမတို့အကာအကွယ်ပေးရမှာဖြစ်တယ်လို့သူတို့အတွက်တိုက်ယူပေးရမှာမို့ဝမ်းသာစရာပါ။
တိုက်ပွဲတွေဖြစ်ပွားနေတဲ့နေရာတွေပဋိပက္ခတွေအတင်းမှာဒုက္ခရောက်နေရတဲ့မိန်းကလေးငယ်တွေနဲ့အမျိုးသမီးတွေအပြင်စစ်တပ်အတင်းမှာတာဝန်ထမ်းဆောင်နေရတဲ့အမျိုးသမီးတွေနဲ့တခြားလူမှုအတိုင်းဝိုင်းတွေမှာခွဲခြားဆက်ဆံခံရမှုတွေရှိနေတဲ့မြတ်ငြိမ်းချမ်းမှုနဲ့လုံခြုံစိတ်ချမှုဘယ်တော့မှရနိုင်မှာမဟုတ်ကြောင်းလည်းပြောပါတယ
် There can be no lasting peace and securityWithout equal rights,
မျိုးသမီးတွေပါဝင်ခြင်းနဲ့ဒန်းတူအခွင့်အရေးရပိုင်ခြင်းနဲ့မရှိဘူးဆိုရင်အဲ့ဒီလူမှုအတိုင်းဝိုင်းအားလုံးအတွက်ငြိမ်းချမ်းရေးနဲ့လုံခြုံရေးကတာရှိမမြဲနိုင်ပါဘူး။မျိုးသမီးတွေနဲ့မိန်းကလေးတွေရဲ့အပေါ်ရာဇဝတ်မှုတွေကျူးလွန်ခွင့်ပေးထားတဲ့ပဝင်းကျင်မျိုးမှဆိုလေကြားမှာဒန်းတူရပိုင်ခွင့်လည်းဘယ်တော့မှရှိမှာမဟုတ်ပါဘူး
။အထူးသဖြင့်မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးကမ္ဘာနိုင်ငံအနှံ့အပြားကတုံ့ပြန်ဖို့အတွက်ပြက်ကွက်နေကြတယ်လို့အထူးကိုယ်စားလှယ်ဂျိုလီကဝေဖန်အဖြစ်တင်ခဲ့ပါတယ်
။ I'm very concerned about the Rohingya. I'm very angry that the response internationally has been lacking. I'm very concerned about the
Rohingya ရဲ့ပတ်သက်ပြီးဒီမှာတိတ်ဆိတ်ကြပါတယ်။နိုင်ငံတကာရဲ့တုံ့ပြန်မှုမရတဲ့အတွက်တိတ်ကိုဒေါသထွက်ရပါတယ်။အသက်30နှစ်အရွယ်မိန်းကလေးတွေအဓမ္မကျင့်ကြံရတဲ့ဇလန်းတွေနဲ့အဲ့ဒီမှာရှင်တို့တည်တဲ့အတိုင်းမှာအဲ့ဒီမှာကဆွေးနွေးနေတာအများကြီးပါဆွေးနွေးတာကပဲတိတ်ကိုများနေပြီးအရင်ယူဆောင်ရွက်တာကြတော့တိတ်ကိုနှဲပါတယ်ဒီလိုဖြစ်နေတာမျိုးကမကြမကြတွေ့ရပါတယ
်မနစ်ကဩဂုတ်လအတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအကြမ်းဖက်အဖွဲ့ကလုံခြုံရေးစခန်းအများအပြားကိုတိုက်ခိုက်ခဲ့တဲ့အတွက်စစ်တပ်ရဲ့နေနေရှင်းနေမှုနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုဒုက္ခသည်6သိန်းခွဲလောက်ထွက်ပြေးခဲ့ရတယ်လို့ဒီဒုက္ခသည်တွေထဲမှာလိမ်မန်းဆိုင်ရာကျူးလွန်မှုခံရသူတွေလည်းရှိတယ်လို့ကုလသမဂ္ဂကပြောဆိုခဲ့တာဖြစ်ပါတယ်အထူးကိုယ်စားလှယ်ဂျိုလီဟာ2015ခုနှစ်တုန်းကဒေါ်ဆန်းစုကြည်ရဲ့ဖိတ်ကြားချက်နဲ့မြန်မာနိုင်ငံကိုလာရောက်ခဲ့တာပါအဲ့ဒီအချိန်ကလာရောက်တဲ့ခီးစဉ်ဟာမြန်မာနိုင်ငံတွင်နှစ်ပေါင်းများစွာဖြစ်ပေါ်နေတဲ့ပဋိပက္ခတွေနဲ့စိန်ခေါ်မှုတွေနဲ့နိုင်ငံအနာဂတ်အတွက်အရေးကြီးတဲ့ကိစ္စရပ်တွေကိုကူညီနိုင်မှုဖြစ်ပြီးသူ့ရဲ့ခီးစဉ်အတွင်းအစိုးရတာဝန်ရှိသူတွေစစ်ဖက်တာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့တယ်လို့ကချင်ပြည်နယ်မြစ်ကြီးနားမြို့ကဂျမန်းချောင်းဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးရန်ကုန်တိုင်းတိုင်းအလုပ်သမားတချို့လည်းပါတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်